ုတ်ကျော်ဆန္ဒရှင်
မင်္ဂလာပါဗျာရှင
်မြန်မာနိုင်ငံဒီမိုကရေစီအရေးမှာဒီမြန်မာကနေပြီးတော့အမေရိကန်ကိုတို့တော်တော်ကလေးအားထားတာကိုတွေ့ရပါတယ်အဲ့တော့အထူးသဖြင့်အနောက်နိုင်ငံတွေကိုလည်းအားထားရဆိုရင်အမေရိကန်ကိုပို့ပြီးတော့အားကိုးတဲ့သဘောရှိပါတယ်အဲ့တော့ဒီနေရာမှာအမေရိကန်ကိုတကယ်ပဲအားကိုးတိုက်ပါသလား
အကူထိုက်ကြလားဆိုတော့အကူရာကတော့အပြစ်ပြောစရာမရှိပါဘူးအကူကြီးလုံနေတဲ့အခါမှာတော့တိုင်းကအကူရှာရတဲ့သဘာဝပါပဲဒါပေမဲ့အမေရိကန်ကဘလောက်ကူညီနိုင်မလဲလုံလုံလျားလျားသူ့ကိုအထောက်တော့မရဘူးသူရဲ့အကူကြီးကတော့မျောလင်းတာမမှားဘူးလို့ပြောရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီအရေးဆိုတာသိကျပြန့်တယ်အဓိကအချင်းဒီမိုကရေစီဖြစ်လာဖို့အတွက်အဓိကနှစ်ပိုင်းခွဲလို့ပြောရပါလိမ့်ပထမတစ်ပိုင်းကဒီမိုကရေစီအတွက်အဟံတာအဓိကဖြစ်နေတဲ့အာနာရှင်စတိတ်ကိုဖယ်ရှားပြရမယ်အဲ့ဒီတော့အဲ့ဒီလမ်းပိတ်ဆုံးနေတာဖယ်ရှားပြီးမှဒီမိုကရေစီလမ်းကိုဆောက်လှမ်းဖို့အတွက်ဒီမိုကရေစီဖုံဆွေးကိုလှုပ်လာရမှာဖြစ်တယ်ဆိုတော့ပထမပိုင်းဖြစ်တဲ့အာနာရှင်ဖယ်ရှားရေးကိစ္စသိခက်ခဲတဲ့ကိစ္စပါဒီကိစ္စမှာအမေရိကန်ဘယ်လောက်ထိကိုထိလဲရောက်ထဲထဲဝင်ပါလာနိုင်လဲဆိုတော့သိမေးခွန်းထုတ်စရာဖြစ်ပါတယ်အခုပဲသူတို့က NDAA Burma Extra ကိုပြဋ္ဌာန်းထားတဲ့နှစ်ပဲပြေးတော့မယ်အဲ့ဒီမှာကတိပေးထားတဲ့ပြောထားတဲ့အချက်လက်တွေပေါ့လေ non lethal assistance ပေးမယ်ဘာညာဆိုရတယ်ဘာမှအကောင့်ထဲပေါ်လာစတင်လာတာလည်းမကြသေးဘူးဆိုတော့အဲ့ဒီဟာတွေကိုသိမျှော်လင့်နေလို့တော့မဖြစ်ဘူးလို့ထင်ပါတယ်အလားဘာပဲနဲ့ပြောရင
် American ကတော့သူ့ကိုသူပါဟို democracy ပြရုပ်ပေါ့လူခွင့်ရင်းနဲ့ democracy ပြရုပ်တစ်ခုအဖြစ်သူ့ကိုသူသတ်မှတ်ထားပါတယ်ဆိုတော့ဒီလိုမျိုးသတ်မှတ်ထားတဲ့နေရာမှာမူဝါဒတွေမှလည်းဒီလိုပဲပေါ်ပြပါတယ်အဲ့တော့ဒီလိုသတ်မှတ်ထားတာဟာဘလောက်အတိုင်းတာထိမှန်ကန်ပါသလဲ
လူခွင့်ရေးဆိုတာကတော့အမေရိကန်နိုင်ငံပေါ်ထွန်းလာခဲ့ရတာလူခွင့်ရေးအတွက်စပြီးလှုပ်လာတာပဲ liberty equality fraternity ဆိုတဲ့ကြော်သံနဲ့လှုပ်လာဆိုလူခွင့်ရသူတို့မှစကြရပါပါတယ်ဒါပေမဲ့ democracy လည်းသူတို့မှပါတယ်သို့သော်ဒီဝါဒကိုနိုင်ငံတော်ကိုပြန့်နှံ့သွားအောင်အမေရိကန်ဥဆောင်လှုပ်ဆောင်မယ်ဆိုတဲ့အယူဆကမရှိခဲ့ပါဘူးအစတုန်းကအမေရိကန်ရဲ့နိုင်ငံခြားရေးဝန်ထမ်းဟာပထမကွာစစ်ပြီးတဲ့အထိကမတိုင်ခင်အထိက isolationist သူကနေခဲ့တာအတိကပါဝင်လာတာဒုတိယကမ္ဘာစစ်ပြီးမှဆိုဗီယက်ပြည်ထောင်စုကအရှေ့ဥရောပနိုင်ငံတွေကိုသိမ်းပိုက်ပြီးတော့ communist နဲ့လုတ်ခိုင်းတဲ့အခါမှာအဲဒီအရှေ့ဥရောပနိုင်ငံတွေ communist anarchist ကလွတ်မြောက်အောင်အမေရိကန်ကူညီဖို့အတွက်သူတို့မူဝါဒချပြီးလုပ်တယ်အဲဒီတော့သမ္မတ Harry Truman ဆိုတော့အဲဒီမူဝါဒ Truman Doctrine ကိုခေါ်ပါတယ်ဒီပိုင်းမှာဆိုတော့ Truman Doctrine ကသူတို့နိုင်ငံတွေကိုသူတို့တကယ်ပဲကူညီပြီးတော့လုဆောင်ခဲ့ပါတယ်ဆိုတော့အဲ့လိုလုံလုံလာခဲ့တာအဲ့ဒီမှာစပြီးတော့ကမ္ဘာမှာသူတို့ကဒီမိုကရေစီချန်ပီယံဆိုတဲ့ပုံစံမျိုးတစ်ဖြည်းဖြည်းဖြစ်လာတယ်။နောက်အခုနောက်ဆုံးဖြစ်နေတာကတော့တရုတ်ပေါ့လေယူကရိန်းမှာတော့နိုင်ငံနဲ့ကိုထိလဲမပါဘူးအကူအညီပေးတာသာဖြစ်တယ်။နေတိုကလည်းပဲလက်နက်အကူအညီပေးတာသာဖြစ်တယ်။ဆိုတော့တိုင်ဝမ်မှာကြတော့တိုင်ဝမ်ဆွေတော့မထိနဲ့ငါတို့လုပ်မယ်ဆိုပြီးတော့လင်းပြန်လာရင်သူတို့ကလည်းပြန်ပြတာတွေပါလေအများကြီးလုပ်နေဆိုတော့အထူးကပညာရှင်တွေကကင်ပွန်းတက်ကြတယ်ဘိုင်ဒန်ဒေါက်ထရင်းနဲ့ခေါင်းက Truman Doctrine လောက်ခဲ့လို့ပဲတိုင်ဝမ်ကိစ္စမှာတော့တေကိုဟန်တာဖို့တဲ့အမေရိကန်ဆိုတော့လုံနေဆိုတော့ပြောပါတယ်ဆိုတော့သူတို့ဟာဒီမိုကရေစီချန်ပီယံဟုတ်လားမဟုတ်လားဆိုတော့အဲ့ဒီမှာတော့စောင့်ကြည့်နေရတဲ့အခြေအနေကဖြစ်ပါတယ်ဘယ်လိုဖြစ်လာမလဲဆိုတာကတော့
ဟုတ်ပါတယ်ဒီမှာလဲလေဒီထိုင်ဝမ်အရေးမှာကြတော့အမေရိကန်ကထဲထဲဝင်ဝင်ကိုကူညီအောင်တွေ့ရပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုရင်မြန်မာနိုင်ငံကရောသူကလည်းတရုတ်ရဲ့ဩဇာစက်ကွင်းတွေကိုကြာနေတယ်လို့ပြောလို့ရနိုင်တဲ့အနေထားပါဒါဆိုမြန်မာနိုင်ငံကြတော့အမေရိကန်ဘာလို့ဒီလောက်ထိမကူညီရပါလဲ
ထက်နိုင်ကျင်လို့ရပါတယ်အမေရိကတရုတ်ရဲ့တိုင်ဝမ်အပေါ်မှာချင်းကြောက်မှုနဲ့မြန်မာနိုင်ငံအပေါ်ချင်းကြောက်မှုဘယ်ဟာပူကြည့်တယ်လဲကြည့်လိုက်ရင်သိတာထင်ရှားတယ်တရုတ်ကတိုင်ဝမ်ကိုပူပြီးချင်းကြောက်တယ်တိုင်ဝမ်ဟာသူတို့နိုင်ငံရဲ့တစိတ်တရေသလို့သူတို့သတ်မှတ်ထားတာဖြစ်တယ်အမေရိကန်ကလည်းအဲ့ဒါ one china policy ဆိုတာကိုလက်ခံခဲ့တာဒါကြောင့်လည်းပဲသူတို့နဲ့နောက်တရုတ်နဲ့အမေရိကန်ဆက်ဆံရေးဆိုတာစတင်လာတာဖြစ်ပါတယ်အခုခါမှာကြတော့အမေရိကန်ကဒီကိစ္စကိုပြန်ပြင်ကျင်တဲ့လေသံတွေပြစ်လာတော့တရုတ်ကလည်းဒါကိုပြန်ပြီးတင်းကျပ်လာတဲ့သဘောဆိုတော့တိုင်ဝမ်ပေါ်မှာတရုတ်ရဲ့ချင်းချောက်မှုကပူပြီးပြင်းထန်ပါတယ်မြန်မာနိုင်ငံပေါ်မှာတရုတ်ရဲ့ချင်းချောက်မှုကလောက်တိမပြင်းထန်ပါဘူးမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးစီးပွားအကျိုးစီးပွားဆိုစီးပွားရေးအကျိုးစီးပွားရှိမယ်စီးရေးအဖြစ်မဟာဗျူဟာအကျိုးစီးပွားရှိမယ်စီးပွားရေးအကျိုးစီးပွားကရေနံပိုက်လိုင်းကြောက်ဖြူအပ်စင်ဆယ်တဲ့ကိစ္စကိုပြောနေရတယ်တရုတ်ရရှိတဲ့တခြားဒေသရရှိတဲ့ရေနံနေနဲ့ဆိုင်ရင်မြန်မာနိုင်ငံဖြတ်လာတဲ့ရေနံဟာသိပ်များပြားလွန်းတဲ့ပမာဏမဟုတ်ပါဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံတဆင့်အိန္ဒိယသမုဒ္ဒရာကိုစီးရဲအဖြစ်ထွက်ပေါက်ရဖို့အတွက်ဂူဂူကျွန်းတို့မှာပညာစီးရဲစခန်းတိလျှောက်တဲ့ဆွဲဟာဖြစ်လာတယ်။အဲ့ဒီအပိုင်းကတော့လည်းပူပြီးအရေးကြီးပါတယ်။သို့တော်လည်းပဲတဆင့်နဲ့မှမှတ်ထားမှာကတော့တရုတ်ဟာမြန်မာနိုင်ငံအပေါ်မှာဒါဩဇာလွှမ်းမိုးခွင့်ဒီစီးပွားရေးအဖြစ်အိန္ဒိယနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မြန်မာအရေးနဲ့ပတ်သက်တရုတ်ပြည်အမေရိကန်ထက်အရေးပါတယ်ဆိုတော့အမေရိကန်ကိုယ်တိုင်ကအသီးမှတ်ပြုတယ်ကျွန်တော် မြန်မာနိုင်ငံမှာတာဝန်ကြဘူးတဲ့သံကြီးတမန်ကြီးအမေရိကန်သံတမန်ကြီးရဲ့အမြောက်များကိုမေးဘူးပါတယ်အင်တာဗျူးလုပ်တယ်သူတို့လက်ခံထားရတာကိုဆိုတော့အမေရိကန်အတွက်မြန်မာနိုင်ငံပြီးတိုင်ဝမ်လောက်အရေးမကြီးဘူးလို့ပြောမှဖြစ်ပါတယ်ဒါကြောင့်တိုင်ဝမ်ကိုပို့ပြီးအလေးထားတယ်မြန်မာကိုလောက်အရေးထားပါဘူ
းအဲ့ဒါဆိုရင်ဒီအမေရိကန်သူကိုယ်သူပေါ့ဟိုဒီမိုကရေစီပြရုပ်တစ်ခုဖြစ်မှတ်ယူထားတာပါအဲ့တော့ဒီမိုကရေစီနိုင်ငံတစ်ခုပြပြပြင်ပြင်ဖြစ်အောင်ဘယ်လိုဆက်ပြီးတော့သူကဖော်ဆောင်နိုင်မှာမလဲဘယ်လိုထိန်းထားနိုင်မှာမလဲ
အစူအဲ့ပြရုပ်ကိုသူအဲ့နာမည်ကိုထိန်းဖို့အတွက်သူတို့ကျွန်တော်ပထမဆုံးပြောခဲ့သလိုပဲနှစ်ပိုင်းအန်နာရှင်စနစ်ဖယ်ရှားရေးမှာသူတို့ဟာကိုထိလျောက်အဲ့လိုပါဝင်တာတွေကိုစိတ်တက်တက်ကြွကြွမလုပ်ဘူးသူတို့အချိုးစီမံချင်းချင်းပြီးတော့ငါတို့နှိမ့်လာသွားမလားဆိုတာတွေ့ပြီးလုပ်မယ်သို့တော်လည်းပဲဒီမိုကရေစီအန်နာရှင်စနစ်ကိုတနေ့ဖယ်ရှားပြီးတော့လမ်းအဟလေးရသွားရင်တော့ဒီမိုကရေစီစနစ်ထွန်းကားရတဲ့အများကြီးအကူအညီပေးနိုင်ပါတယ်ဒါကြောင့်လည်းပဲတချို့ပညာရှင်တွေကအမေရိကန်ဟာအခုစစ်ကောင်စီကိုလုံအောင်ပြစ်ပစ်ခါလှုပ်ခိုင်းမဲ့အစားသူတို့ကိုနည်းနည်းလေးလမ်းစပေးပြီးတော့သူတို့အဟလေးပြအောင်ဖွင့်ပေးလိုက်ပါလားနမူနာပါပြလဲဆိုတော့အိုဘားမားလက်ထက်တုန်းကအိုဘားမားလက်ထက်တုန်းကအဲ့လိုလှုပ်ခဲတဲ့အတွက်ကြောင့်ဦးသိန်းစိန်အစိုးရကလည်းပဲနည်းနည်းဟပဲတော့အိုဘားမားကစကူရိုင်းအဲ့ကိုသွားနောက်ပြီးဗြိတိန်ဝန်ကြီးချုပ်တို့ပါလို့သူတို့သွားကြပြီးတော့ဒီမိုကရေစီပြန်လဲဖော်ဆောင်ရတဲ့သူစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံမှုတွေအများကြီးလှုပ်လာတယ်နောက်ပြီးတော့ဒီကဒီမိုကရေစီဖော်ဆောင်ရေးအဖွဲ့အစည်းတွေဒီမိုကရေစီနဲ့ပတ်သက်တဲ့ institution တွေပေါ်ပေါက်လာအောင်သူတို့စီးပွားရေးပညာရေးလေ့ကျင့်မှုအများကြီးအခုကြီးပေးလာတယ်။အဲ့ဒီပုံစံမျိုးနဲ့လုပ်ရင်တော့ဖြစ်နိုင်ပါတယ်။ဆိုတော့ဒီမိုကရေစီအမေရိကန်ဒီမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတွေမှာလည်းပဲအနာရှင်စနစ်ဖယ်ရှားရေးထိတိုက်ပြင်ဆိုင်မှုလုပ်တာထက်အဲ့ဒီလမ်းပွင့်ပြတဲ့နေရာမှာဝင်ပြီးတော့ခုနပြောသလိုစီးပွားရေးပညာရေးလူမှုရေးအဖြစ်ဒီမိုကရေစီ institution တွေဖန်တီးပေးနိုင်တဲ့နေရာမှာတော့အများကြီးအရေးပါမယ်ထင်ပါတယ်
။ဒါပေမဲ့ American ကျတော့အခုစစ်ကောင်စီနဲ့စစ်ကောင်စီနဲ့ပတ်သက်တဲ့လူတွေကိုပေါ့ဟိုအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်နေရပါဒါဘယ်လောက်ထိထိရောက်ပါသလဲ
။အဲ့ဒါလည်း controversial လို့ပြောရင်တော့ရပါတယ်။ပညာရှင်တော်တော်များများကဒါ sanction ကိုအားမပေးပါဘူး။sanction ကမထီရောက်ဘူးလို့ပြောဆိုပါတယ်။ဆိုတော့အိုဘားမားလက်ထက်မှာမြန်မာနိုင်ငံမှာပွင့်လင်းပြီးတော့လက်ခံတဲ့ sanction ကြောင့်မဟုတ်ပါဘူး။ sanction ကိုဖယ်ပြီးတော့အဲ့လိုဟာလေးပြလိုက်တာကသူတို့ဝင်လိုက်တဲ့သဘောကြောင့်ဆက်ပြီးတော့ပွင့်လင်းသွားတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ sanction ပေးနေလို့တချို့က sanction ဟာပြည်သူလူထုကသာပူပြီးနစ်နာရဲလို့ပြောကြပါတယ်။သူတို့က targeted sanction ပြည်သူကိုမထိခိုက်အောင်လုပ်တဲ့ဆိုပေမဲ့လည်းချမ်းသာတဲ့လူတွေချမ်းသာနေတာပဲ။အထူးသဖြင့်အဲ့စစ်တပ်ကလူတွေရဲ့ crony တွေရဲ့သူတို့ဗိုလ်ချုပ်တွေဘယ်လောက်ချမ်းသာနေကြလဲဆိုတော့သူတို့ကတော့ချမ်းသာပြီးရင်ချမ်းသာနေမှာပဲ sanction ကြောင့်ဆိုတော့အလုံးအထက်လုပ်ငန်းကလူတွေအလုံးလည်းမဲ့ဖြစ်တာတွေစသဖြင့်ပေါ့လေအများကြီးဖြစ်လာပါတယ်ဆိုတော့ဒါကြောင့် sanction ဟာသိထိရောက်တယ်လို့တော့လူတိုင်းကလက်မခံကြပါဘူးဒါပေမဲ့တချို့ကလည်း sanction ထားတယ်ပြရင်အတက်ကြတယ်သို့တော်လည်းပဲလူအများစုကလည်းပဲသူတို့စိတ်မကောင်းဖြစ်ရတယ်ဖိအားပေးရယ် sanction လုပ်တယ်ဆိုရင်ကြည့်ပါကျွန်တော်တို့ကပြစ်သက်တွေလည်းပဲအဲ့ဒါဟာတိုက်ကြတာပဲများသောအားဖြင့်တွေးရပါတယ်ဆိုတော့သိတော့အမကိုလောက်ထင်ပါလေ sanction လုပ်နေတာလေ
အဲ့တော့ဒီမြန်မာအရေးမှာပါဟိုအမေရိကန်ကတခြားနိုင်ငံအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာရောရှိပါလားတခြားနိုင်ငံတွေခြားအဖွဲ့အစည်းတွေရောဟိုဘယ်လောက်ထိမြန်မာနိုင်ငံအတွက်ဆောင်ရွက်ပေးရရှိပါလဲ
ဆောင်ရွက်ပေးတယ်ဒါပေမဲ့နိုင်ငံတကာပေါ့လေနိုင်ငံတကာကိုကြည့်ရင်နှစ်ချမ်းကွဲနေတာမှာကသိပြီးအဓိကအားနေချက်ပါပဲဒီဒီမိုကရေစီလိုလာတဲ့နိုင်ငံတွေအမေရိကန်ဥဆောင်ပြီးတော့ဘယ်လောက်ပဲအင်တိုင်းအတိုင်းလှုပ်လှုပ်တစ်ဖက်မှာတရုတ်တို့ရုရှားတို့ကစစ်ကောင်စီဘက်ကနေပြီးတော့လုံအောင်ပံ့ပိုးပေးနေတော့ဘယ်လို့မှမထိခိုက်နိုင်ပါဘူးသူတို့ကအနေသားကြီးပဲသူတို့ဟိုဘက်တွန်းပို့သလိုပဲဖြစ်မယ်ဆိုတော့လည်းပဲအမြဲတမ်းစဉ်းစားနေရတယ်အမေရိကန်ကလည်းဒီကောင်စဉ်းစားမှာပဲကျန်တဲ့နိုင်ငံတွေကလည်းပဲဇေယျရင်ငွေနဲ့ပူရောက်သွားမလားအိန္ဒိယဆိုအမြဲတမ်းပြောနေတာပဲအိန္ဒိယလွတ်လွတ်ရဟာငါတို့ကတွန်းပို့လိုက်ရင်မြန်မာကတေဥ့ဖက်ပါသွားမှာအဲ့ဒါအောင်လုံရပါလိမ့်ဆိုပြောနေကြတာပါဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းပဲသူတို့ချင်းချင်းသဘောထားတိုက်ဆိုင်မှုညီညွတ်မှုရှိနေတော့ဖြစ်နေမှာပဲကမ္ဘာဒီမိုကရေစီမြန်မာနိုင်ငံကတစ်ခုလုံးကထွန်းကားလာရေးကလည်းပဲဒီနိုင်ငံတွေအလုံးမှာတညီတညော်တဲ့ဖြစ်မှာဆိုတော့အဓိကကမ္ဘာအင်အားကြီးပြိုင်ဘက်နိုင်ငံတွေတစ်ဖက်ကဒီမိုကရေစီကျန်တဲ့တစ်ဖက်ကဒီမိုကရေစီမဟုတ်တဲ့နိုင်ငံဆိုတော့တကိစ္စမှာဒီမိုကရေစီထွန်းကားရေးဟာနိုင်ငံတော်အခင်းချင်းအသိပြီးတော့ကိုထိလက်ရောက်တာအခြေအနေအခင်းချင်းသိပြီးတော့ဒါဘာဒီကံမြန်မာသိမကောက်ဘူးလို့ပဲပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနေရာမှာတခုမေးကြည့်ချင်ပါတယ်ဒီလိုအခင်းကျင်းမျိုးမှာပေါ့ဒီမြန်မာနိုင်ငံကဒီမိုကရေစီလူလားသူတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါပါလဲ
အရေးကြီးဆုံးပါပဲ Democracy can neither be imported nor exported democracy has to not see at Indunula Miabu, where you let Miabu, Kuning and Nemaku, Pandigame, Hexada, Chepare, democracy as well. The Mapi Rehapo, we see them in Yamusu Lure, now with democracy, Lula, Sig that way, Lure, Sigan, Taon, Yumusa, the Pimpoli, Saza, Pinya Yepoli, Finya, Nima, and Lugame, Silum, Yamusu Lure, Gojo, Tibio, Najo, Sibasi, and Pio, Subio, Najo, Pipe, Bio. Looked at Sidamu, some people lure, Arab Nuran, Supambiro, Ninyana, Luama, Pepare, a train you beat the period of Magazal Timar.
Mima Yema, who American Sian Navy or Tindala Okuni, Mayaro, Busuye, the democracy, Lula, the Nene, Pasalutin at Timale.
Go, Awiamo. To my American, sorry, I think we are out and long, Peter. Through, I think. လုံးဝလုံးလုံးရလေအားထားလို့ပြရပါဘူးဆိုတော့ကျွန်တော်စောစောကပြောဆိုပဲကိုရုဘက်ကတိဆောက်မှာပေါ့လေတချင်းညီမာတော့အလှည့်ပြောင်းဖြစ်လာမှာပဲအခုလည်းပဲမြင်းမျိုးစုံနဲ့တိုက်ပွဲဝင်နေရရင်ရုံးကနေရရဆိုအလှည့်ပြောင်းဖြစ်လာတာကကိုရုဘက်ကအစဉ်သင့်ဖြစ်နေအောင်ညီညွတ်နဲ့ဆက်သွားဖို့ပဲလိုတယ်လို့ထင်ပါတယ်ဟုတ်ကဲ့ပါအခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်ဆန်းပါရ